ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအထောက်အထားကပ်ပြားတွေစတင်ထုတ်ပေးနေပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောက်ကြွန်လေးကပြောကြားလိုက်ပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အောက်မှာစတင်ဆောင်ရွက်နေတာဖြစ်တယ်လို့လည်းကုလအတွင်းမှုချုပ်ရုံးပြောခွင့်ရပြုပုဂ္ဂိုလ်ကပြောပါတယ်မန်အင်ချင်းနိုင်ကဆက်ပြီးတင်ပြပါမယ်
ဒီကနေ့နှစ်အောက်တိုဘာလကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9000လောက်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်စုစုပေါင်း9000လောက်ရှိလာပြီဖြစ်တဲ့အခြေအနေကိုဖြေရှင်းနိုင်ရေးတပ်တွေကကပ်ပြားတွေထုတ်ပေးတဲ့အစီအစဉ်ကနေတစုံတရာအထောက်အကူပြုနိုင်လိမ့်မယ်လို့ကုလသမဂ္ဂကမျှော်လင့်ထားတာပါ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီအစီအစဉ်ကိုဘာကြောင့်ဆောင်ရွက်ရသလဲဆိုတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကတောက်ချာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါပါတယ
် The 6-month process will help to consolidate a unified database for the purposes of protection, identity management.
တတိယအထောက်အကူပြောရည်ထုတ်ပေးမဲ့6လကြာအစီအစဉ်ကနေဒုက္ခသည်တွေကိုအကာအကွယ်ပေးတာအထောက်အထားခိုင်လုံမှုရှိအောင်စီမံတာအချက်လက်တွေစုဆောင်းတာအထောက်အပံ့တွေကိုခွဲဝေပေးတာနဲ့လူရည်စင်းရင်ပြုစုတာစတဲ့ရည်ရွယ်ချက်တွေအတွက်ဤပညာနဲ့အချက်လက်တွေကိုတညီတညာလေးဖြစ်အောင်စူးစီးဖို့ကူညီမှာဖြစ်ပါတယ်
။ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေကိုတပ်တွေကအထောက်အထားကပ်ပြားတွေဘယ်လိုထုတ်ပေးနေတယ်လဲဆိုတဲ့အစီအစဉ်ကိုလည်းအခုလိုသူကရှင်းပြပါတယ်
။ Biometric data including eye scans and fingerprints as well as photographs.
အသံစနစ်နဲ့အထက်လူတူးချင်းစီရဲ့မျက်လုံးနဲ့လက်ဗျာအပါအဝင်ပုဂ္ဂိုလ်ရဲ့အချက်လက်တွေဓာတ်ပုံတွေကိုစုဆောင်းကောက်ယူမှာဖြစ်ပါတယ်။အဒီအစီအစဉ်ပြီးတာနဲ့ဒုက္ခသည်တွေကိုတပ်တွေကအထောက်အထားကပ်ပြားအသစ်တွေထုတ်ပေးပါတယ်။
ဒီအစီအစဉ်ကနေဒုက္ခသည်အများစုဟာသူတို့ရဲ့တပ်တေကံတပ်ပြားတွေကိုပထမဆုံးချိန်ရရှိရဖြစ်တယ်လို့လည်း Foreign Hack ကသတင်းစာရှင်းလင်းပွဲမှာပြောပါပါရှင်
။ My Engineer မှာရှင်